ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတပတ်အတွင်းကိုဗစ်ကူးစက်မှုတွေတထောင်ကျော်ဖြစ်လာပြီးတပတ်ကျော်အတွင်းဆက်ယုံရှိယုံကရှေ့ပြောင်းလို့တမားရရာနယ်ချီပြီးကူးစက်မှုတွေဖြစ်နေပါတယ်ဒီအတွက်တပ်ပြည်နယ်အုပ်ချုပ်ရေးမှုဖွံ့ရပြည်ယုံရရဲ့အမိန့်နဲ့မဲဆောင်မြို့နယ်အတွင်းကတောက်ဖုံးအကြီးစားအထည်ချုပ်ဆက်ယုံဝန်နေုံနဲ့တခြားအထည်ချုပ်ဆက်ယုံကြီးတစ်ခုပါဝင်ဆက်ယု ဖောင်းယုံရယ်ပြီးတော့တမဟာဖောက်ဖောင်းယုံလေအဲ့နှစ်ယုံရယ်နောက်ပြီးတော့စုပုတ်ယုံစုပုတ်ယုံဆိုတာလည်းကန္နခုနမှာပဲဟုတ်ဟိုမနေ့ကထီတော့ဒီတော့ဖောင်းနှစ်ယုံရှိတယ်ပေါ့100ကျော်လောက်ရှိတယ်ပြီးတော့စုပုတ်ယုံမှာလည်းစုပုတ်ယုံမှာလည်း50လောက်ရှိတယ်လို့ပြောတယ်ဒါပေမဲ့လောစစ်သူတို့ကဟိုစစ်ထားတာတတုတ်ရှင်းစီအဖြေထွက်နေတာဆိုတော့လေ
အခုဆိုရင်မဲဆောင်မြို့နယ်အတွင်းမှာပဲအထက်ကျုပ်စက်ယုံရှိယုံနဲ့စက်ယုံလုပ်သားမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့တန်ရာ၅ခုထက်မနည်းကိုပိတ်ဆို့ကန့်သတ်ပြီးဝင်ထွက်ခွင့်တွေကိုပိတ်ထားပါတယ်။အဲ့ဒီနေရာတွေကကိုဗစ်အတည်ပြုလူနာတွေကိုလည်းတီးခြားထားကုသတာစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။ပြည်내အတွင်းကူးစက်မှုတွေဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေရှိတာကြောင့်ကျန်းမာရေးအဖွဲ့တွေနဲ့နယ်မြေအာဏာပိုင်တွေအရေးပေါ်အစည်းအဝေးလုပ်နေကြပါတယ်။ပြည်내အုပ်ချုပ်ရေးမှုဖွန်ရက်ဖြစ်ယုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။จังหวัดตากโดยคณะกรรมการโรคติดต่อจังหวัดนะครับได้จัดตั้งศูนย์คนตากไม่ทิ้งกันครับ
အခုဆိုရင်မဲဆောင်မြို့နယ်အတွင်းမှာပဲအထက်ကျုပ်စက်ယုံရှိယုံနဲ့စက်ယုံလုပ်သားမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့တန်ရာ၅ခုထက်မနည်းကိုပိတ်ဆို့ကန့်သတ်ပြီးဝင်ထွက်ခွင့်တွေကိုပိတ်ထားပါတယ်။အဲ့ဒီနေရာတွေကကိုဗစ်အတည်ပြုလူနာတွေကိုလည်းတီးခြားထားကုသတာစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။ပြည်내အတွင်းကူးစက်မှုတွေဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေရှိတာကြောင့်ကျန်းမာရေးအဖွဲ့တွေနဲ့နယ်မြေအာဏာပိုင်တွေအရေးပေါ်အစည်းအဝေးလုပ်နေကြပါတယ်။ပြည်내အုပ်ချုပ်ရေးမှုဖွန်ရက်ဖြစ်ယုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။တပ်ပြည်내ထဲမှာရှိနေတဲ့သူတွေအတွက်ကိုဗစ်ဖြစ်လာရင်ကုသဖို့အရေးပေါ်ကုသရေးစေရုံနဲ့နေရာတွေလုပ်ထားပါတယ်။ပြီးတော့တက်ပြီနယ်ထဲမှာတရင်အချက်လက်တွေရယူနိုင်ဖို့အရေးပေါ်ဖုန်းလိုင်းတွေလည်းဖွင့်ထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။လောလောဆယ်တော့ကူးစက်မှုတွေဖြစ်နေတဲ့အထည်ချုပ်စေယုံကြီးတွေကမြန်မာလူသမားတွေအတွက်စားနပ်ရိက္ခာတွေလိုအပ်ချက်တွေရှိနေတယ်လို့လည်းမတ်သူစာကျိုင်းကဆိုပါတယ်
။အခုမှတွေ့တဲ့ဒီစုပုတ်ယုံဘတ်တို့ဘာလို့ဆိုလို့ရှိရင်လည်းဒီဟာပေါ့စေဝါတွေပြီးတော့လည်းဘယ်လိုပြောမလဲကာကွယ်ရေးပစ္စည်းပေါ့နော်လက်အိတ်တို့မှာခေါင်းပိတ်တို့ဒါမျိုးတွေအဲ့ဒါမျိုးလည်းလိုအပ်ချက်ရှိနေတယ်ပေါ့နော်ဟိုရိက္ခာစားနပ်ရိက္ခာကတော့သူတို့အဲ့အနီးနားကသူတို့အမိုးစိမ်းယုံလို့ပါတော့အဲ့နာဝင်းကျင်ကယုံနေရတော့ဝိုင်းလှူပေးတယ်လို့ပြောတယ
်ထိုင်းတနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ3သိန်းကျော်သွားပြီဖြစ်တယ်လို့ဇူလိုင်လ9ရက်နေ့မှာတော့ကူးစက်တဲ့လူနာအသစ်6500ကျော်ရှိပြီးသေဆုံးသူက2389ဦးထိရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်